လွန်ခဲ့တဲ့2009ရွှေဝါရောင်တန်ခါလှူရှာမှုပြီးမြစ်ကြီးနားထောင်မှာ1935နှစ်ချခံခဲ့ရတဲ့ကိုစားကတာဟာ3နှစ်နဲ့5လကြာမှလွတ်လာခဲ့ပြီးမြဲကျမကြီးလည်းအတော်လေးကောင်းမွန်နေသလိုပြင်မမှာရှိနေစဉ်အတွင်း RF ရဲ့မိကုန်းတွေကိုတက်ကြွတဲ့အတန်နဲ့ဟာသတွေနှော်ပြီးဖြေခဲ့ပါတယ်ပထမဆုံးထောင်ကထွက်ရတဲ့ခံစားမှုကိုသူကအခုလိုပြောပါတယ
်တကယ်တကယ်ပြောမယ်ဆိုရင်တော့ထောင်ကလွတ်တယ်ဆိုတာပြောစရာပေါ့ဒါပေမဲ့ကျွန်တော်မပြောနိုင်ဘူးကျွန်တော်ပြင်ငယ်ချင်းလေးအများကြီးပဲထောင်ထဲမှာကြံခဲ့ကြတယ်တို့တို့စိတ်ထဲမှာထိခိုက်တယ်ဘာလို့အစိုးရကဒီလောက်တွန့်တူတာလဲလို့ကျွန်တော်နားမလည်နိုင်အောင်ဖြစ်တယ်ကျွန်တော်လွတ်ရတာလွတ်လာတယ်လွတ်ရကျိုးမနဲ့ဘူးပေါ့အဲ့လိုသမ္မတကြီးရဲ့မေတ္တာစေတနာတော်ကြောင့်တစ်နှစ်ညော့သွားတယ်ဆိုတော့34နှစ်ပေါ့34နှစ်ကို35လနေရတယ်ဆိုတော့ 10% ပေါ့ဘာအခုအတိုးလုံးပြောင်းလိုက်တယ်မလား 10% ဆိုတော့အဲ့ဒီထဲကျွန်တော်လည်းပါသွားတာပေါ့
ကိုစာကနာနဲ့အတူမြစ်ကြီးနားထောင်မှာ14နှစ်လောက်နေခဲ့ရတဲ့ဦးမျိုးအောင်တန်းနဲ့2000ကျော်တန်ခါလှူရှာမှုမှာဖမ်းခံခဲ့ရတဲ့ရန်ကုန်တိုင်းတာကေတာမြို့နယ်ကကိုရင်မင်းထွန်းဆိုတဲ့ကျောင်းသားတို့၃ဦးပဲလွတ်မြောက်ပြီးတန်ခါတော်တွေအပါအဝင်နိုင်ငံရေးအကျဉ်းသား15ရာလောက်ကျန်ခဲ့တယ်လို့သိရပါတယ်
ဘုန်းကြီးလေးပါကြံခဲ့တယ်ဆရာတော်ဥညာနာရယ်မန္တလေးကဆရာတော်လေးကြီးလေးပါဦးဆရာတော်ဥဝိဒသူရယ်ဆရာတော်ဥဓမ္မတာမီရယ်နောက်ဆရာတော်ဥကန္ဓာတာရယ်ဘုန်းကြီးလေးပါကြံခဲ့တယ်နိုင်ငံရေးကျင်းသားတွေလည်းဆိုရင်ဒီရသက်စင်ကြံခဲ့တယ်ဇေယအောင်ကြံခဲ့တယ်မျိုးမင်းသားကြံခဲ့တယ်ကိုကြည်စိုးကြံခဲ့တယ်ဟိုနိုင်ငံတော်အစိုးရကလက်မခံတော့နိုင်ငံရေးအကျဉ်းသားပေါ့ဗျာဟိုနိုင်ငံရေးအကျဉ်းသားဟုဆိုသူများပေါ့အဲ့လိုပြောမှာပေါ့နော်အဲ့ဒီလူတွေကြံခဲ့တယ်ဗျာ
နိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်စုစုပေါင်း၄ကြိမ်ကြာခဲ့မှုတဲ့ကိုစားကနာဟာအရင်ကာလတွေထောင်မှနေခဲ့တာတဲ့ဒီတစ်ခါမြေကြီးနားထောင်တွင်အခြေအနေတွေကောင်းမွန်လာတယ်လို့ပြောပြပါတယ်။သူကိုယ်တိုင်ခံစားနေရတဲ့တွေးသူယောဂါလည်းမြေကြီးနားကဆရာဝန်ရဲ့ဆောင်ချောက်မှုကြောင့်ကောင်းလာတဲ့အကြောင်းပြောပြပါတယ်။ကိုစားကနာမလွတ်မြောက်ခင်အချိန်အထိတစ်နှစ်နဲ့၅လလောက်ထောင်ဝစာပိတ်ခံရတာနဲ့ပတ်သက်လို့လည်းသူကအကျဉ်းသားအခွင့်အရေးချိုးဖောက်ခံရတာမို့အတော်လေးခံပြင်းခဲ့ရတယ်လို့လည်းပြောပြပါတယ
်။အဲ့ဒါကတော့တော်တော်ဆိုးရွားတဲ့လုပ်ရက်ပဲ။အကျဉ်းသားတယောက်ဟာအကျဉ်းထဲမှာဟိုသူအကျဉ်းထောင်ရဲ့ပြင်းပြကိုချိုးပေါင်ရင်ပေါ့ကွညောအဲ့လိုချိုးပေါင်ရင်တော့ထောင်ဝင်စားပိတ်ပေါ့အခုကျွန်တော်ကဘာမှမချိုးပေါက်ဘူးကျွန်တော်ခဲမလေးကကျွန်တော်ထောင်ဝင်စားလာတွေ့တယ်ထောင်ဝင်တန်းနေတဲ့အချိန်မပြည့်ဖြစ်တယ်သူတို့ချင်းဖြစ်တဲ့ပြဿနာအပေါ်မှာကျွန်တော်ကိုလာပြီးတော့အရေးယူရဲဆိုပြီးတော့ကလားမနိုင်ကြတိုင်းပဲပေါ့ဗျာကျွန်တော်ကိုလာပြီးထောင်ဝင်စားလာပိတ်တာဒီသဘောပဲဒါမဖြစ်တဲ့ကိစ္စပဲဟိုဖြစ်တဲ့ကိစ္စကိုတော့ဖြစ်ပြီးသွားပြီတို့တော့နောက်နောက်ဒါမျိုးမဖြစ်အောင်တော့ကျွန်တော်ထောင်ပိုင်းကိုလည်းတရားဝင်ပြောခဲ့တယ်
ကိုစားကနာရဲ့မိခင်ဖခင်နှစ်ဦးလုံးဟာထင်ရှားတဲ့ဆိုင်းဆရာကြီးတွေဖြစ်သလိုလွန်ခဲ့တဲ့2009ခုနှစ်နဲ့2010ကပဲရှစ်ဆင့်နှုတ်ဆင့်ကွယ်လွန်ခဲ့ကြတာပါမိဘနှစ်ပါးထံကအမှုပညာအမွေတွေဆက်ခံနိုင်ပြီးတက္ကသိုလ်ကျောင်းသားဘဝတွေကအငိမ့်လူပြည့်ဖြစ်နာမည်ရခဲ့ပါတယ်ပြီးတော့မဆာလာခေတစ်လျှောက်လုံးတပါတီအာဏာရှင်အုပ်ချုပ်ရေးစနစ်ရဲ့အမီးမောက်မတည့်တာတွေကိုတိမ်မွေးတဲ့နိုင်ငံရေးတယောချက်တွေပြက်လုံးတွေထုတ်ခဲ့တဲ့အတွက်မြန်မာပြည်သူတွေရဲ့အသေးဆွဲလည်းဖြစ်ခဲ့ပါတယ်အခုရောထောင်ထဲမှာပြက်လုံးနေဖန်သည်ဖြစ်တလားမကြသေးခင်ကနှစ်ပိုင်းကွဲပြီးပြီတော့ပြန်သွားတဲ့တီလေးဒီအဖွဲကိုဘလို့သဘောထားရှိလဲလို့လည်းတစ်ဆက်တည်းမေးကြည့်ပါလေဟာ
ဟာဟာအဲ့ဒါတော့ပြက်လုံးတော့မပြောဘူးပြောဘာလို့လဲဆိုတော့တီလေးဒီတွေကိုးချသွားမှကြောက်လို့ကျွန်တော်အနေနဲ့ကတော့အခုပြန်တွက်လာပြီဆိုတဲ့အချိန်မှာတော့ပြောကြစကားနှစ်ခွန်းပဲရှိတယ်ကျွန်တော်တီလေးဒီကမဲ့အကပွဲကိုလုံးဝသဘောမတူနိုင်ဘူးဘာလို့လဲဆိုတော့တီလေးဒီဆိုတဲ့နာမည်တရားဆိုတဲ့နာမည်ကျွန်တော်နာမည်သာဖြစ်တဲ့အတွက်ပြီးနှစ်ပြီးတဲ့နဲ့တော့ကွဲကြတာကိုကျွန်တော်လက်မခံနိုင်ဘူးအတီလေးဒီဆုံးမှလာကျွန်တော်ကွဲကြတာကိုလက်ခံနိုင်မယ်နောက်တစ်ချက်ကမြပုံတော်မှာရင်သွေးဆိုတဲ့ကလုံးကလည်းမြပုံတော်ကိုသူတို့အသုံးပြုခွင့်မရှိဘူး။ဘာလို့လဲဆိုတော့မြပုံတော်မှာဆိုတာကသာကနာရဲ့အရန်ရဲ့ကင်းကောင်ရဲ့ပုပ်ပြီးတဲ့ငပြောကျော်ရဲ့ညောင်ညောင်ရဲ့ကောစီလာရဲ့မင်းသမီးဝင့်တိန်ကြီးရဲ့အကုန်စုံမှသာမြပုံတော်ကပေးခွင့်ရှိမယ်။ဆိုတော့အစိုးရအစ်အဖွဲ့ကနေပြီးတော့ဒီကျိုးတဲ့လူတွေရဲ့သဘောနဲ့တော့လကောက်ကောစီလာသဘောနဲ့တော့လကောက်အဲ့နာမည်နှစ်ခုလုံးကိုအသုံးပြုခွင့်ကျွန်တော်မပြုနိုင်ဘူး။ဒီနေ့လေးမြန်ခွင့်သွားနေပြီ။လေးမောဆင်းတာနဲ့တပြိုင်နက်အဲ့ဒီပွဲကိုကျွန်တော်အရင်ဆုံးတာတာ
ကိုစားကနာဟာလောလောဆယ်ဘာဆက်လုပ်မယ်ဆိုတာရည်ပြတ်မပြောနိုင်သေးပေမဲ့လည်းဒေါအောင်ဆန်းစုကြည်နဲ့ရန်ကုန်ရောက်တာနဲ့တွေ့ဖို့ရှိတဲ့အကြောင်းအဲ့ဒီအခါသူဘာလုပ်ရမယ်ဆိုတာအဖြေပေါ်လာမယ်လို့လည်းပြောပါတယ်ဒီကနေ့ကိုစားကနာအပေါ်ချစ်ခင်လေးစားတဲ့ပြည်သူတွေနိုင်ငံရေးသမားတွေကိုလည်းဘာများပြောချင်တယ်လဲလို့မေးကြည့်ပါသေးတယ
်တန်းချီမှာရှိတဲ့နိုင်ငံရေးနဲ့ပတ်သက်ပြီးအလုပ်လုပ်နေတဲ့လူအလုံးနဲ့လူငယ်တွေကိုပါကျွန်တော်တခုတော့ပြောချင်တယ်ဗျာအဲ့ဒါကတော့ဟိုနေတိုးတွေမလုပ်ကြပါနဲ့လို့ပြည်သူဦးတွေလုပ်ကြပါလို့ကျွန်တော်အဲ့လိုပြောချင်တယ်နေတိုးဆိုတာ NAD ကိုနေတိုးပေါ့ဗျာ No action stop only ပေါ့စကားတွေကြီးပြောပြီးဘာလုံးဝမလုပ်တဲ့အဖြစ်အပျက်မျိုးတွေမလုပ်ကြပါနဲ့ပြည်သူတွေလုပ်ကြပါတိုင်းပြည်တည်ထောင်မှုအတွက်ကိုကျွန်တော်တို့ဥကောင်းနဲ့ထည့်ပြီးတော့ဥတိုက်ပြီးအလုပ်လုပ်ကြပါလို့အဲ့လိုပြောနေတာပဲအဲ့တော့နေတိုးတွေမလုပ်ကြပါနဲ့တော့ပြည်သူတွေလုပ်ကြပါတော့လို့တပြည်လုံးကနိုင်ငံရေးကိုဝါသနာပါတဲ့လူငယ်တွေကစားပြီးလူကြီးတွေအထိအကုန်ပြောနေတာပဲသာသနာပြန်လာပြီလို့အဲ့လိုပဲပြောပြနေတာ
ဒါကတော့ဒီနေ့မနေ့ကပဲမြစ်ကြီးနားထောင်ကလွတ်လာတဲ့ဆွေဆိုရအမှုပညာရှင်လူရွှင်တော်ကိုစားကနာခေါ်ကိုသူရနဲ့ဆက်သွယ်မေးမြန်းခဲ့တာပါ